အာယွန်ဂျော့တီဂိုက်စီတဲ့ဓာတ်ရုပ်အစိတ်သုံးခဲ့တဲ့အတွက်ရုရှားနိုင်ငံတာဝန်ယူမှုရှိစီအတွက်အရေးယူလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ဗဟုသုတဝင်တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးချိန်မှာသဘောတူညီခဲ့ကြတယ်လို့သမ္မတအင်ဂျူကပြောပါတယ်ရုရှားတချို့ဟောင်းတဦးနဲ့သူ့ရဲ့တမီးဖြစ်သူတို့ကိုဗြိတိန်နိုင်ငံမှာဒီဓာတ်ရုပ်အစိတ်နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဗြိတိရှ်မြေပေါ်မှာအရက်သားတွေကိုဓာတ်ရုပ်လက်နက်နဲ့ရုရှားကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံနဲ့အတူတသားနဲ့ရက်တည်တယ်ဆိုတာထရမ့်နဲ့မက်ခရွန်တို့ထက်လောင်းအတည်ပြုပြောဆိုခဲ့ကြတယ်လို့သမ္မတအင်ဂျူထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါဒီလအစောပိုင်းကဗြိတိန်နိုင်ငံဆဲလ်စ်ပရီမြို့မှာစာကြီးစကရပ်ပေါ်နဲ့တမိဖြစ်သူယူလီယာတို့ကိုအစိတ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ပေါ်မှာဗြိတိန်ကရုရှားကိုအပြစ်ဖို့ပြောဆိုထားတာဖြစ်ပါတယ်စကရပ်ပေါ်နဲ့တမိဖြစ်သူတွေရဲ့အခြေအနေဟာအခုထိစိုးရိမ်နေရတဲ့အခြေအနေမှာရှိပါတယ်ဒီဖြစ်ရမှာသူတို့ပါဝင်ပတ်သက်မှုမရှိပါဘူးလို့ရုရှားအစိုးရကတော့ညင်းဆိုပါတယ်ဒီတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကရုရှားတန်တမာ23ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တယ်လို့ရုရှားကလည်းအလားတူပဲဗြိတိန်တန်တမာ23ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာပါအမေရိကန်နဲ့ပြင်သစ်သမ္မတတို့ကအရေးယူလှုပ်ဆောင်မှုအတွက်လိုအပ်တယ်လို့သဘောတူကြပေမဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတာကိုတော့ထုတ်မပြောခဲ့ကြပါဘူး